Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေးကြပါရဲ့လားခင်ဗျာ VOA American တိုင်းရဲ့2015ခုမေလ18ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ16 19 25ရုပ်ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်ကတော့အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုမမိုးပြူနဲ့အတူကြီးညာပေးမှာပါအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတောင်ကိုရီးယားနိုင်ငံကိုရောက်ရှိသွားပြီးတောင်ကိုရီးယားသမ္မတပါကွန်ဟဲနိုင်ငံသားရေးဝန်ကြီးယွန်ပျွန်စီတို့နဲ့တွေ့ဆုံမှုရှိနေတာဘင်္ဂလားဒေ့ရှ်နဲ့မြန်မာကထွက်ပြေးလာတဲ့လေကြီးပေးဒုက္ခသည်တွေအရေးအဖြစ်ရှာဖို့မလေးရှားနိုင်ငံကအိန္ဒိယနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံနေတာဒီအကြောင်းထိတ်တန့်ရောက်တဲ့တွေကိုတင်ပြဖို့ရှိပါတယ်ဦးညံဝင်းအောင်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာပြည်တွင်းညဉ့်ညဉ့်ဖော်ဆောင်ဖို့ဆိုရင်အစိုးရအနေနဲ့ညဉ့်ညဉ့်နဲ့နီးလန်းတွေနဲ့ဆွေးနွေးအဖြေရှာဖို့လိုတယ်လို့တိုင်းရင်းသားခေါင်းဆောင်တူကပြောကြားလိုက်ပါတယ
်ဒီညဉ့်ညဉ့်ရေးကိုတကယ်လိုလားလေဆိုရင်တော့အဲ့ဒီနီးလန်းရှာဖို့လိုတယ်ဆွေးနွေးတဲ့နီးလန်းဟုတ်လားဒီလိုမျိုးကျွန်တော်ညဉ့်ညဉ့်နဲ့နီးလန်းလိုတယ်ဆွေးနွေးရောဆက်တ
ဲ့ခုံမူကြီးခုံအုပ်ကပြောကြားသွားတာပါတကထိုင်းနိုင်ငံမှာလိမ်မိုင်းဆိုင်ရာကျူးကျွန်မှုနဲ့ပတ်သက်လို့ဥပဒေထုတ်ပြန်မှုထိုင်းလွှတ်တော်မှဆွေးနွေးနေတဲ့အကြောင်းနဲ့တောင်ကိုရီးယားနိုင်ငံဂွမ်ဂျူးမြို့မှာမြန်မာလူအခွင့်အရေးအကြောင်းဆွေးနွေးနေတာတွေပြီးတော့ဒေသတွင်းနိုင်ငံတွေပေါ်အာရုံစိုက်လာနေတဲ့လေစီးပြေရွှေပြောင်းသူတွေကိစ္စနဲ့ပတ်သက်လို့လည်းတင်ပြသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မန်မိုးဖြူတို့အစီရင်ခံပါမယ်ခင်ဗျာ
အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီတောင်ကိုရီးယားနိုင်ငံကိုဒီကနေ့ရောက်ရှိသွားပြီးဒေတာရင်းနဲ့နိုင်ငံတကာရေးရကိစ္စရပ်တွေကိုတောင်ကိုရီးယားသမ္မတပါကွန်ဟဲနိုင်ငံသားဝန်ကြီးယွန်ပျွန်စီတို့နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ဒီလိုတွေ့ဆုံဆွေးနွေးပွဲအတွင်းမြောက်ကိုရီးယားနျူကလ িয়ার ရေးကိစ္စနဲ့နောက်လအတွင်းသွားရောက်ဖို့ရှိနေတဲ့သမ္မတပါကရဲ့အမေရိကန်ခီးစဉ်အကြောင်းစတာတွေပါဝင်ပါမယ်။တောင်ကိုရီးယားကိုမထွက်ခွာခင်ဒီကနေ့မနက်အစောပိုင်းနိုင်ငံသားဝန်ကြီးကယ်ရီနဲ့တရုတ်သမ္မတရှီဂျင်းပင်တို့တွေ့ဆုံရမှာလာမယ့်စက်တင်ဘာလကျရင်အမေရိကန်ပြည်ထောင်စုကိုတွားရောက်မဲ့သူ့ရဲ့ခီးစဉ်အတွက်ပြင်ဆင်နေကြောင်းသမ္မတရှီကပြောကြားပြီးနှစ်ဖက်ပူးပေါင်းဆောင်ရွက်မှုကနေအမေရိကန်နဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးကိုအဆင့်တစ်ဆင့်တိုးမြင့်သွားစေမယ်လို့ယုံကြည်ကြောင်းကိုလည်းပြောပါရယ်အဓိကကျတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့နှစ်ဖက်ဆွေးနွေးခဲ့တယ်လို့ဝန်ကြီးကယ်ရီရဲ့ Twitter စာမျက်နှာမှာလည်းဖော်ပြထားပါရယ်တရုတ်နိုင်ငံသားရေးဝန်ကြီးကတရုတ်နိုင်ငံအနေနဲ့သူ့ရဲ့အချုပ်အခြာနဲ့နေမျိုးကိုကာကွယ်သွားဖို့မပြောင်းလဲတဲ့တန်ဋိဌာန်ချမှတ်ထားတယ်လို့စနေနေ့ကပြောခဲ့ပြီးမှအခုလိုမစ္စတာကယ်ရီရဲ့အမှတ်ချက်ထွက်လာတာပ
ါခပူးမြို့နိုင်ငံတကာလေဆိပ်နားမှာနိုင်ငံသားတွေစီးနင်းလာတဲ့ရင်းနှံတစ်ခုကိုအသေးခံကားဘုံခွဲတိုက်ခိုက်ခဲ့တာကြောင့်လူ၃ယောက်ထက်မနည်းသေးဆုံးပြီးလမ်းပေါ်မှာသွာလာနေတဲ့လူတော်တော်များများဒဏ်ရာရသွားပါတယ်ဒီကနေ့တနင်္ဂနွေနေ့မနက်ခင်းမှာဖြစ်ခဲ့တဲ့အဲ့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကအကြေညာပါတယ်သေဆုံးသူမျိုးသမီး2ဦးဟာလမ်းသွာလမ်းလာတွေဖြစ်ပြီးဆက်ရှိရောက်ဒဏ်ရာရသွားတယ်လို့အာဖဂန်ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။ဒဏ်ရာရသူတွေထဲမှာကလေး3ယောက်နဲ့အမျိုးသမီး10ယောက်ပါဝင်ပါတယ်။ဖောက်ခွဲရေးပစ္စည်းတွေတင်ဆောင်လာတဲ့ Toyota Sedan ကားနဲ့ဘုံခွဲတိုက်ခတ်ရမှာနိုင်ငံသားတွေပါလာတဲ့ကားတစ်စီးနဲ့ရပ်သားကားနှစ်စီးထိခိုက်ပျက်စီးကုန်ပါတယ်။အာဖဂန်နစ္စတန်မှာရှိတဲ့ဥရောပသက်မဲ့ကရေလုံခြုံရေးမစ်ရှင်ကသူတို့ရဲ့ကားတစ်စီးတိုက်ခိုက်ခံရတယ်လို့ဆိုပါတယ်။ကားထဲမှာပါတဲ့လူတစ်ယောက်သေဆုံးပြီး3ယောက်ကတော့သိပ်ပြီးပြင်းပြင်းထန်ထန်ဒဏ်ရာမရခဲ့ဘူးလို့အတည်ပြုပြောဆိုပါတယ်နိုင်ငံသားတွေတင်ဆောင်လာတဲ့ကားကိုပြစ်မှတ်ထားဘုံခွဲတိုက်ခတ်ရမှာလမ်းပေါ်မှာရှိတဲ့ကလေးတစ်ယောက်နဲ့အမျိုးသမီးနှစ်ယောက်သေဆုံးသွားတယ်လို့မျက်မြင်တွေကပြောပါတယ်အာဖဂန်နစ္စတန်မှာလုံခြုံရေးယူထားတဲ့နိုင်ငံသားတပ်ဖွဲ့တွေလွန်ခဲ့တဲ့နှစ်တုန်းကစဆုတ်ခွာခြင်းကလေးကတာလီဘန်စစ်သွေးကြွတွေကဇက်တိုက်ဆိုးသလိုအခုလိုတိုက်ခိုက်မှုတွေလုပ်နေတာဖြစ်ပါတယ်
IS စစ်သည်ကြောင့်ဖွဲ့ထိုင်းနိုင်ငံကောင်းဆောင်တရက်ကိုစီးရီးယားနိုင်ငံအရှေ့ပိုင်းမှာအမေရိကန်ထူးတက်ဖွဲ့ဝင်တွေကရှင်းလင်းသုတ်သင်ခဲ့ပြီးသူ့ရဲ့ဇနီးကိုဖမ်းဆီးထားတယ်လို့သမ္မတအင်ပီရိုနဲ့ပင်နဂွန်စစ်ဌာနချုပ်ကစနေနေ့ကကြေညာပါရယ် IS စစ်သည်ကြောင့်ဖွဲ့ကိုပြီးခဲ့တဲ့ August လကစပြီးနိုင်ငံကညွန်ပေါင်းတက်ဖွဲ့တွေကလေကြောင်းကနေပြင်မှတ်ထားတိုက်ခိုက်ခဲ့တဲ့တိုက်ပွဲတွေကတခုတည်းသောမြေပြင်စစ်စင်ရေးမှာ IS ထိုင်းနိုင်ငံကောင်းဆောင်တရက်ကိုအခုလိုချိန်မုန်းနိုင်ခဲ့တာဖြစ်ပါတယ် IS အဖွဲ့ရဲ့စီးရီးအပြင်ရေနံသဘာဝတံငွေအမှောင်ခိုလုပ်ငန်းကနေရမုံငွေရှာဖွေရေးအပါဝင်ဗန်နာယီနဲ့ဆိုင်တဲ့ကိစ္စတွေမှာတာဝန်ယူရတဲ့အဘူစီအက်ဖ်လို့ခေါ်တဲ့တူနီရှားမျိုးသားတယောက်ကိုတုတ်တင်ခဲ့တယ်လို့တာဝန်ရှိပုဂ္ဂိုလ်တွေကအတည်ပြုပြောဆိုပါတယ်2013ခုနှစ်ကအကြံဖက်သမားတွေရဲ့အပန်းခံပြီးတဲ့နောက်ပိုင်းမှာတက်ဖြတ်ခံရတဲ့အမေရိကန်ကူညီပေးရေးဝန်ထမ်းကဲလာမူလီယာနဲ့ပတ်သက်မှုရှိတယ်ဆိုတဲ့တန်တရားရှိတာကြောင့် CF ကိုပြစ်မှတ်ထားစောင့်ကြည့်ခဲ့တယ်လို့နာမည်မဖော်တဲ့အမေရိကန်တာဝန်ရှိသူတယောက်ကိုကူကာပြီး ABC သတင်းကဖော်ပြခဲ့ပါတယ် ခေလာမူလာဟာမိသားစုကစနေနေ့သတင်းအချင်းတွေကိုစောင့်ကြည့်နေတယ်လို့အစိုးရခန်းစာမှာဖော်ပြပေမဲ့တုံ့ပြန်ဖတ်ချက်ပေးမှုတွေချက်ချင်းထွက်ပေါ်မလာသေးပါဘူး။မူလာတည်ဆုံးမှုကိုအတည်ပြုခဲ့ပြီးမကြာခင် match လာတဲ့မှာ IS ကောင်းဆောင် CF ကိုဖမ်းဖို့တိုက်တွန်းချက်ကို American သမ္မတ Barack Obama ကအတည်ပြုလိုက်တယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။
2012ခုနှစ်အစုလိုက်ပြုံးလိုက်အကျဉ်းတောင်ဖောက်မှုနဲ့ပတ်သက်ပြီးအစ်ဂျစ်သမရာဟောင်းမဟာမက်ဘွန်စီနဲ့တခြားလူတရားကျော်ကိုတည်ရန်ချမှတ်မှုတွေနဲ့ပတ်သက်ပြီးအလေးနဲ့စိုးရိမ်ပူပန်မိတယ်လို့အမေရိကန်နိုင်ငံကပြောဆိုပါတယ်။အစ်ဂျစ်နိုင်ငံရဲ့နိုင်ငံတကာလိုက်နာရမယ့်စီမံစည်းကမ်းတွေနဲ့မညီဘဲအစုလိုက်ပြုံးလိုက်တည်ရန်တရားစီရင်မှုတွေလုပ်တဲ့အပေါ်တသမတ်ထဲပြောဆိုဝေဖန်နေတာဖြစ်ပါတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနတာဝန်ရှိသူတစ်ယောက်ကပြောဆိုပါတယ်။ဒီစီရင်ချက်တွေကိုစနေနေ့ကကိုင်ရိုတရားရုံးမှာချမှတ်ခဲ့တာဖြစ်ပါတယ်။အစ်ဂျစ်နိုင်ငံထိပ်တန်းဘာသာရေးတာဝန်ရှိသူ Grand Mufti ကဂျွန်လ၂ရက်နေ့မှာနောက်ဆုံးဆုံးဖြတ်ချက်ကိုချမှတ်မှာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာအစ်ဂျစ်သမရဟောင်းဟာသူလျော်မှုနဲ့လည်းရင်ဆိုင်နေရပါတယ်။သူ့ရဲ့မှုတွေကိုချမှတ်ထားတဲ့ဒေသအတွက်ရုံးတော်ကိုအသနာခံမယ်လို့သမရဟောင်းမော်စီရဲ့ရှေ့နေကပြောဆိုပါတယ်။ဒီတော့တွင်သမရဟောင်းမော်စီကိုဒေသချမှတ်တာကိုစန့်ကျင်စန္ဒပြဖို့မွတ်စလင်ညီကိုရောများအဖွဲ့ကတောင်းဆိုထားပါတယ်။ထောင်ဖောက်ထွင်းမှုနဲ့ပတ်သက်ပြီးဟားမတ်စ်နဲ့ဟစ်ဘိုလာအုပ်စုတွေနဲ့ပူးပေါင်းခဲ့တယ်ဆိုတော့တီးခြားဆွဆွဲချက်တွေကိုမွတ်စလင်ညီကိုရောများအဖွဲ့ခေါင်းဆောင်တွေပေါ်ကိုင်ရိုရုံးတော်ကထုတ်ပြန်ခဲ့ပါတယ်။2014ခုနှစ်ကအီဂျစ်နိုင်ငံမှာစစ်တပ်ဖွဲ့ဝင်တွေကိုတပ်ဖြတ်မှုနဲ့အမျိုးသား6ယောက်ကိုကျိုးပေးတပ်ဖြတ်ခဲ့ပါတယ်။တနင်္ဂနွေနေ့ကကိုင်ရိုအကျဉ်းတောင်မှာကျိုးပေးတပ်ခံရသူတွေထဲမှာ ISIS အစွန်းရောက်အဖွဲ့နဲ့ဆက်နွယ်မှုရှိတဲ့ Sinai အခြေစိုက်စစ်သွေးကြွဖွဲ့ဝင်တွေလည်းပါဝင်ကြပါတယ်။
အမေရိကန်အသံညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီနေ့ရည်ညနေခင်းသတင်းများကို VOE ကနေဆက်လက်ကြေညာနေပါရယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကထွက်ပြေးလာကြတဲ့ထောင်နဲ့ချီတဲ့လေကြီးပြေးဒုက္ခသည်တွေအရေးဖြေရှာဖို့မလေးရှားနိုင်ငံကသူ့ရဲ့အင်ဒီဂျင်းနိုင်ငံကကောင်းဆောင်နေနဲ့စတင်တွေ့ဆုံဆွေးနွေးနေပါရယ်လာမယ့်အပတ်အတွင်းထိုင်းနဲ့အင်ဒိုနီးရှားနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေနဲ့မတွေ့ဆုံခင်မှာမလေးရှားနိုင်ငံသားရေးဝန်ကြီးအနီဖာအာမန်ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့ဒီကနေ့တင်းတွင်နေမှာတွေ့ဆုံခဲ့ပါရယ်မြန်မာနိုင်ငံမှာဖိနှိပ်ခံရလို့ထွက်ပြေးနေကြရတဲ့ရိုဟင်ဂျာတွေအရင်နဲ့ပတ်သက်ပြီးအဝေးဘက်ခံနေရတဲ့အရှိတောင်အာရှဆင်နိုင်ငံပါဝင်တဲ့အာဆီယံအသင်းကြီးရဲ့ဥက္ကဋ္ဌတာဝန်ကိုမလေးရှားနိုင်ငံကလက်ရှိမှာရယူထားတာပါအခုရက်ပိုင်းတွေအတွင်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကအလေးစီးပြီးဒုက္ခသည် 2000 လောက်ဟာအင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံတွေကိုရောက်ရှိလာခဲ့ကြပြီးကြံလေးစီးပြီးဒုက္ခသည်တော်တော်များများလဲအရှိတောင်အာရှဒေသပင်လယ်ပြင်ကလေတွေပေါ်မှာရှိနေစေဖြစ်ပါတယ်ဒီနိုင်ငံသုံးနိုင်ငံဟာအခုလိုလေးစီးပြီးဒုက္ခသည်တွေသူတို့နိုင်ငံရဲ့ကံယူရန်ဘက်မှာစိုက်ကပ်လာတိုင်းဒီလေးစီးပြီးဒုက္ခသည်တွေကိုအစာရေစာပေးပြီးပင်လယ်ပြင်စီကိုပြန်လှုပ်လို့ရှိပါတယ်ခင်ဗျာ
အမေရိကန်နဲ့အရှိတောင်အာရှနိုင်ငံများအသင်းရဲ့28ချိန်မြောက်ထိပ်သီးဆွေးနွေးပွဲကိုမေလ15ရက်နေ့ကကျင်းပပြီးဆုံးသွားခဲ့ပါတယ်။အရှေ့အာရှနဲ့ Pacific ဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားဝန်ကြီး Daniel Russell နဲ့မြန်မာနိုင်ငံသားဌာနအမြင့်ရန်အတွင်းဝင်ဦးအောင်လင်းတို့ကပူးတွဲသဘာပတိဖြစ်တာဝန်ယူပြီးအာဆီယံအစ်မြင့်ကိုယ်စားလှယ်တွေနဲ့စီးပွေးပွဲတွေကျင်းပခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲကနေ November လမှာကျင်းပမယ့်အရှေ့အာရှထိပ်သီးညီလာခံမှာမိတ်ဖက်တွေဖြစ်လာစေဖို့အတွက်အမေရိကန်နဲ့အာဆီယံတို့ကြားဆက်ဆံရေးတိုးမြင့်သွားဖို့သဘောတူညီခဲ့ပါတယ်။ရာသီဥတုတရားမဝင်ငါးဖက်နာလူသားချင်းဆိုင်ရာအကူအညီပေးရေးအရေးပေါ်အကူအညီပေးရေးနဲ့တောင်တရုတ်ပင်လယ်ထဲကနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတွေနဲ့ပတ်သက်လို့နှစ်ဖက်စလုံးအနေနဲ့ပူးတွဲအဖြေရှာဖို့တန်တိတ်ထန်ချထားတဲ့အကြောင်းထပ်လောင်းအတည်ပြုခဲ့ပါတယ်။စီးပွားရေးပူးပေါင်းဆောင်ရွက်မှုပိုပြီးချဲ့ထွင်လာဖို့ကိုလည်းနှစ်ဖက်ကောင်းဆောင်နေဆွေးနွေးခဲ့ကြတဲ့အပြင်အရှိတောင်အာရှဒေသကရွှေပြောင်းအခြေချနေထိုင်သူတွေရဲ့ဘဝကိုကယ်တင်နိုင်အောင်ထိထိရောက်ရောက်ဆောင်ရွက်ဖို့နဲ့ဒီလိုအခြေအနေတွေကိုတွန်းအားပေးနေတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ကြပါလိမ့
်။စပါးဝယ်ယူရေးဆိုင်ရာလုပ်ငန်းနဲ့ပတ်သက်ပြီးအမေရိကန်ဒေါ်လာဘီလီယံပေါင်းများစွာကိုစီမံခန့်ခွဲရမှာမှားယွင်းမှုတွေတွေ့ရှိခဲ့တဲ့ဆိုတဲ့ဆက်ဆွဲခြင်းနဲ့ဝန်ကြီးချုပ်ဟောင်းယင်းလက်ရှင်နာဝက်အပေါ်တရားစွဲဆိုမှုအတွက်ရုံးတော်ကကြားနာစစ်ဆေးမှုကိုလာမယ့်အပတ်မှာစတင်မှာဖြစ်ပါတယ်။တရားစွဲဆိုမှုကိုတရားရုံးကမလာကလက်ခံခဲ့ပြီးပြစ်မှုထင်ရှားရင်သူဟာထောင်ဒဏ်10နှစ်ကြာခံရဖွယ်ရှိပါတယ်ပထမဆုံးအကြိမ်ကြားနာမှုကိုအင်္ဂါနေ့မှာစတင်မှာပါထိုင်းတက်မတော်ကြောတော့နောက်ခံရတဲ့ ဥပဒေအရဝန်ကြီးချုပ်ဟောင်းရင်လက်ရှင်နာဝဲရဲ့စပားဝယ်ယူရေးလုပ်ငန်းနဲ့ပတ်သက်တဲ့အဂရိလိုက်စားမှုမှာအပြစ်ရှိကြောင်းတွေ့ခဲ့ပြီးတဲ့နောက်နိုင်ငံရေးလောကမှာလုတ်ကန်ခွင့်၅နှစ်တားမြစ်ပိတ်ပင်ခဲ့ပါတယ်ဆွေးကျင်တဲ့ပတ်သက်ပြီးသူမှအပြစ်မရှိဘူးလို့ဝန်ကြီးချုပ်ဟောင်းကတော့ညှင်းဆိုထားပါတယ်ဈေးကွက်ပေါက်ဈေးထက်ပိုပြီးပြီးလယ်သမားတွေစီကစပားဝယ်ယူတဲ့မူဝါဒနဲ့ပတ်သက်လို့ဝန်ကြီးချုပ်ဟောင်းကကာကွယ်ခဲ့ပြီးဒီဆွဆွဲချက်ဟာနိုင်ငံရေးရည်ရွယ်ချက်ရှိတယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်စံစဘာဝယ်ယူရေးမူဝါဒနဲ့ပတ်သက်ပြီးထိုင်းပြည်သူလူထုကသူ့အပေါ်ယုံကြည်မှုရှိတယ်လို့လည်းသူ့ရဲ့ကိုယ်ပိုင်လူမှုကွန်ရက် Facebook မှာရေးသားဖော်ပြခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းရင်လက်နဲ့ထိုင်းတက်မတော်ကြမှာသဘွဲရာကွဲလဲမှုကပြီးခဲ့တဲ့နှစ်တွေအတွင်းထိုင်းပြည်သူတွေကြားအယူဆကွဲပြားမှုတွေကိုဖြစ်ပေါ်စေခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းရင်လက်စဘာဝယ်ယူမှုဆိုင်ရာမူဝါဒဟာသူ့အစိုးရအပေါ်ကျေးလက်ပြည်သူတွေရဲ့ထောက်ခံမှုရဖို့ပေးကမ်းဆောင်ရွက်မှုတစ်ခုအဖြစ်ဝေဖန်သူတွေကရှုံချပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ။
ဒီကနေ့တနင်္ဂနွေနေ့မှာလိင်တူချစ်သူတွေရဲ့အခွင့်အရေးဆိုင်ရာ International Day Against Homophobia, Transphobia နဲ့ Biphobia အထိမ်းအမှတ်နေ့ဖြစ်ပါတယ်။ဒီနေ့ဟာလူတိုင်းရဲ့ဂုဏ်သိက္ခာအတွက်လူသားအလုံးအနေနဲ့သူတို့ဘယ်သူဘယ်ဝါဖြစ်တယ်၊ဘယ်သူကိုချစ်ခင်မြတ်လို့တယ်ဆိုတဲ့ကိစ္စတွေနဲ့မပတ်သက်ဘဲအကြောက်တရားအကြမ်းဖက်မှုနဲ့ခွဲခြားဆက်ဆံမှုတွေကင်းမဲ့တဲ့လူဘဝနဲ့ထိုက်တန်တဲ့အဲ့ဒီဘဝမျိုးမှာနေထိုင်ခွင့်ရှိတယ်ဆိုတဲ့အချက်ကိုအလေးထားကျင်းပတဲ့နေ့တစ်နေ့ဖြစ်ပါတယ်လို့ American သမ္မတ Barack Obama ကပြောဆိုလိုက်ပါတယ်။တန်းတူညီမျှမှုအတွက်တိုက်ပွဲဝင်တဲ့အခါတနေ့တည်းတရက်သေးနဲ့အောင်မြင်မှုမရနိုင်ပေမဲ့လူသားအလုံးလွတ်လပ်တရားမျှတပြီးအခွင့်အရေးနဲ့ဂုဏ်သိက္ခာရှိရှိနေထိုင်သွားနိုင်တဲ့နေ့အထိရောက်အောင်ဆက်ပြီးတိုက်ပွဲဝင်သွားမှာဖြစ်ပါတယ်လို့လည်း American သမ္မတကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုအမျိုးသားလူမျိုးရေးအကြံပေးဆူဇန်ရိုက်စ်ကလည်းကမ္ဘာပေါ်မှာရှိတဲ့လိင်တူချစ်သူတွေနဲ့သူတို့ရဲ့လူမှုအဖွဲ့အစည်းအားလုံးနဲ့ရောလိင်တူချစ်သူတွေရဲ့အခွင့်အရေးဟာလူခွင့်ရေးဖြစ်တယ်ဆိုတဲ့မူဟာရအတွက်လောက်ကန်ဆောင်ရွက်နေသူတွေအားလုံးနဲ့တသားတည်းရပ်တည်ပါတယ်လို့ပြောဆိုခဲ့ပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်နဲ့မန်မိုးဖြူတို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကဘဲ VOA Internet ဆာမျက်နှာဖြစ်တဲ့ bambis.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တင်းပါပဲဒါရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်သွားပါမယ်ပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်ဖို့အမှန်တကယ်လိုလားတယ်ဆိုရင်အစိုးရအနေနဲ့ငြိမ်းချမ်းတဲ့နီလန်းနဲ့ဆွေးနွေးအဖြေရှာဖို့လိုတယ်လို့တိုင်းရင်းသားခေါင်းဆောင်ဗိုလ်မှူးကြီးခွန်ဦးကာကတိုက်တွန်းပြောဆိုလိုက်ပါတယ်တနိုင်ငံလုံးအပြည့်ရရေးစာချုပ်ချုပ်ဆိုရေးတိုင်းရင်းသားခေါင်းဆောင်တွေနဲ့အစိုးရတို့ကြိုးပမ်းနေချိန်မှာဒီသတင်းပတ်ထဲတိုင်းရင်းသားဒေသတချို့မှာတိုက်ပွဲပြင်းထန်ခဲ့တယ်လို့မြန်မာစစ်တပ်ကစစ်ရင်အားအလုံးအင်းနဲ့ထပ်မံတိုးချဲ့ချလာပြီးစစ်ရေးတင်းမာနေစေအခြေအနေတွေကြောင့်အခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်အသေးစိတ်ကိုမတ်စုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်
တနင်္ဂနွေလုံးအတိုင်းတာနဲ့အပြစ်ခတ်ရဲစေးရေးစာချုပ်ချုပ်ဆိုနိုင်မှုတိုင်းရင်းသားကောင်းဆောင်တွေနဲ့အစိုးရဘက်ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတို့ကြိုးပမ်းခဲ့ကြတာမှာအခုဆိုရင်တော့မူချမ်းချုပ်ဆိုနိုင်ခဲ့တဲ့အနေအထားဖြစ်ပါတယ်ဒီလိုအချိန်မှာတိုင်းရင်းဒေသတချို့မှာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကြားရင်ဆိုင်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တဲ့အပေါ်တင်းမာမှုတွေကိုငြိမ်းချမ်းတဲ့နီးလန့်နဲ့အပြေရှားကြဖို့တိုင်းရင်းသားကောင်းဆောင်တဦးဖြစ်တဲ့ဗိုလ်မှူးကြီးခေါဥကာကမြန်မာအစိုးရကိုတိုက်တွန်းပါတယ်
ဆိုရဘယ်ရောက်နေတာကဒီနေ့ငင်းငင်းရေတကယ်လိုလားလဲဆိုရင်တော့ဒီနီလန်းရှာဖို့လိုတယ်ရှင်နေတဲ့နီလန်းဟာလာဒီမျိုးကျွန်တော်ငင်းငင်းတဲ့နီလန်းလိုတယ်တစ်ခါကတော့ပြောတယ်ငင်းငင်းရေဒါမဲ့စိတ်ရင်းအားတွေလိုတာနဲ့ပို့ပြီးတော့အဆမတန်ပုံနေတော့ဒါကလက်တွေ့မှာကြတော့စီရီနဲ့ဖြည့်ရှင်းတဲ့မျိုးကိုဦးစားပေးတယ်လို့ဖြစ်နေတယ်တနင်္ဂနွေပစ္စည်းရဆေးရေးစာချုပ်ကလည်းခေါင်းတွေနဲ့ကြိုက်အောင်အဲ့ဒီတိုက်ပွဲတွေကိုရှင်းချမယ်ရပ်ဆိုင်မယ်ဆိုမှဒီစာချုပ်ကလာလာပါပါဖြစ်လာနိုင်တဲ့အခြေအနေရှိရပါဘူး။ဒါကြောင့်အဲ့ဒီအပြောနဲ့အလုံးကြီးဖို့တော့လိုတယ်လို့ဒါကျွန်တော်အဲ့ဒီလိုတော့ထင်ပြချင
်ဒီသတင်းပတ်ထဲမှာပဲတအောင်းပလောင်လွတ်မြောက်ရေးတပ်ဖွဲ့ TNLA နဲ့အစိုးရတပ်တို့ကြားရှမ်းပြည်နယ်နဲ့ကိုကန့်ဒေသထဲမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။တအောင်းတပ်ကမြမတက်မတော်ဘျူဟာအခြေဆိုင်ရှမ်းပြည်နယ်ကုတ်ခိုင်မြို့ကခလာရ2-1မြမတက်ရင်ဌာနချုပ်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်တအောင်းတပ်နဲ့မြမစစ်တပ်ကြားစစ်ရေးကအတော်လေးကိုတင်းမာနေတဲ့အခြေအနေဖြစ်တယ်လို့လည်းတအောင်းတပ်ရဲ့ပြောခွင့်ရာတာပန်လှကပြောပါတယ်။ဒီနေ့
ဒီဘောနော့စုပေါင်းကျွန်တော်အလဲဆုံးတပ်ပွဲ900လောက်ဖြစ်ခဲ့တယ်နော်။အဲဒီနေ့ကတော့ဒီနောင်ချိုမှာနော်နောင်ချိုကနေတော့ဒီကြောင်မဲဘက်ကိုစစ်ကားလည်းနဲ့အတင်းပြန်ဆောင်ပြီးတော့စစ်ကားစီးဆုံးစေလောက်ကြောင်မဲဘက်ကိုသွားနေတယ်လို့နေ့လေ7နာရီလောက်ကျွန်တော်တင်ပြရရှိထားပါတော့ဒီတော့ကဒီကျွန်တော်ဒေတာထက်မှလည်း အထူးထားတဲ့တရင်တွေတက်ဖွဲ့တွေအများပဲများလာတယ်ပြန်လဲပြီးတော့ခွာတာမျိုးနောက်ဆုံးတည်းမရှိသေးတဲ့အဲတက်ဖွဲ့တွေကတော့ဆက်လက်ပြီးတော့များအောင်မယ်ဗ
ျတချိန်တည်းမှာပဲတအောင်းတက်ရခိုင်တက်တို့နဲ့စစ်မဟာမိတ်ဖြစ်တဲ့ကိုကန် MNDAA တက်ဖက်ကိုမြန်မာစစ်တပ်ဘက်ကစစ်သုံးရဟတ်ယာဉ်တွေတင့်ကားတွေအမြောက်လက်နက်ကြီးတွေနဲ့ပါပြင်းပြင်းထန်ထန်ထိုးစစ်ဆင်ခဲ့တဲ့အတွက်တရုတ်နယ်စပ်ဘက်အထိလက်နက်ကြီးကြီးကျခဲ့လို့နယ်စပ်ဒေသလုံးကျုံရေးစိုးရင်စရာအနေအထားဖြစ်ခဲ့တာပါမြန်မာတက်ဘက်ကစစ်အင်အားတွေအလုံးရင်းချထားပြီးတော့နေ့စဉ်လက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်ကိုကန်တက်စခန်းချရာ .1232 တောင်ကုန်းကနေစစ်ဗျူဟာအရာဆုတ်ခွာခဲ့ကြတယ်လို့ကိုကန်တက်ရဲ့ပြောခွင့်ရဦးထွန်းမြလင်းကပြောပါတယ
်လွန်ခဲ့တဲ့3ပတ်လောက်ကစပြီးတော့တို့ကဒီ .1232ကိုတင်ပိုင်နိုင်ခဲ့ပြီလို့ခဏခဏကြေညာပါတယ်အာဒါပေမဲ့ကျွန်တော်ကတိုက်ပွဲဖြစ်တာကကျွန်တော်ဒီမနေ့တုန်းကနေ့လယ်ပိုင်းအထိပါအဲ့ဒီ point 3မှာဖြစ်နေပါတယ်ဒါပေမဲ့မနေ့ညနေစပြီးတော့ကျွန်တော်ဒီstrategy ရကျွန်တော်ပြောင်းရွှေ့မှုတွေလုပ်ထားတာရှိပါတယ်အဲ့တော့ဒီနေ့အဲ့ဒီ goal မှာတော့ကျွန်တော်လူတွေမရှိတော့ပါဘူးအဲ့ဒီနေ့တုန်းကနေ့မှာကျွန်တော်ဒီပြောင်းရွှေ့မှုတွေလုပ်ထားပါတယ် husky ပေါ့နော်တိုက်လေနဲ့လာပြီးတော့ပုံကျဲတယ်ပြီးတော့ကျွန်တော်စစ်တပ်နဲ့ပြစ်ပါတယ်လည်းကြီးကတော့နေတိုင်းလိုလိုပြစ်နေပါတယ်။အတိကသူတို့ကကျွန်တော်ဒီကုကန်တက်ကိုတော်တော်လေးတဲကြီးမဲကြီးဖြစ်နေပါတယ်။အာမဟာကျွန်တော်မဟာမိတ်လည်းပြောလို့ရတာပေါ့ကျွန်တော်လည်းနှစ်ဖွဲ့လည်းတူပါပဲ
။အခုလိုတိုင်းရင်းဒေသတချို့မှာရှေ့လျှောက်လဲစစ်ရေးတင်းမာနိုင်ခြင်းအနေအထားရှိတဲ့အတွက်တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရဲစဲရေးစာချုပ်ချုပ်ဆိုနိုင်မှုအပါအဝင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုတိုင်းရင်းသားခေါင်းဆောင်တွေထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးကြဖို့ရှိသလိုထိပ်သီးခေါင်းဆောင်တွေပါဝင်တဲ့မျက်နှာစုံညီညီလာခံကိုလည်းကရင်ပြည်နယ်လော်ခီလာမှာကျင်းပဖို့ရှိတဲ့အကြောင်းဗိုလ်မှူးကြီးခွန်ဦးကာကပြောပါတယ်
NCCD ကတော့အချင်းမိုင်မှာပဲ26 29လောက်တွေ့ပြမဲ့တင်ဒီမှာမှတော့ NCCD ကပါလေးတွေ့ပြီးတော့မှကျွန်တော်တို့တိုင်းမစိတ်ပြီးကောင်းဆောင်တွေတွေ့ဖို့ကရင်ပြည်နယ်လော်ခီလာမှာဖြစ်မဲ့တင်အဲ့ဒါပါကျွန်တော်လာကုန်ပေါ့26 30လောက်ဖြစ်သွားနိုင်တာပေါ့နော်ဟုတ်ကဲ့ဟိုဘက်ကိုသွားပေါ့အဲ့ဒါပြီးတော့မှပဲကျွန်တော်တို့ဆုံးပြမယ်လေအဲ့မှာစိတ်ပြီးကောင်းဆောင်တွေကဆုံးပြချက်ညွန့်ကြပြတိုင်းဆက်လုပ်မှာပေါ့နော်အဲ့ဒီအထိတော့အဆောင်ဖို့တော့
တိုင်းရင်းသားကောင်းဆောင်နေနဲ့အစိုးရကြားအပြစ်ခတ်ရဲစေရေးစာချုပ်မူကြမ်းကိုမတ်လ31ရက်နေ့ကသမရဦးသိန်းစိန်ရဲ့ရှေ့မောက်မှာလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့ဝါပီပန်ဆန်းဌာနချုပ်မှ6ရက်တာကျင်းပခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ထိပ်သီးကောင်းဆောင်တွေအားလုံးပါဝင်တဲ့မျက်နှာစုံညီညီလာခံမှာလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်တဲ့ငြိမ်းချမ်းရေးဖော်ဆောင်မှုအပြစ်ခတ်ရဲစေရေးစာချုပ်အပိသက်လက်မှတ်ရေးထိုးနိုင်မှုအရေးနိုင်ငံရေးအရာဆွေးနွေးအဖြစ်ရှာဖို့တိုက်တွန်းခဲ့ကြတာဖြစ်ပါတယ်ရှင်
မဆုမွန်ပြောပြသွားတာပါအခုတခါတင်ပြချင်တာကတောင်ကိုရီးယားနိုင်ငံဂွမ်ဂျူးမြို့မှာကျင်းပနေတဲ့တရားမျှတမှုအတွက်အာရှသွေးစည်းညီညွတ်ရေးညီလာခံမှာမြန်မာနိုင်ငံကလက်ရှိကြုံနေရတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုဝိုင်းဝန်းဆွေးနွေးခဲ့ကြပါတယ်အာရှနိုင်ငံပေါင်း20နီးပါးကလူအခွင့်အရေးကာကွယ်စောင့်ရှောက်သူတွေတက်ရောက်ဆွေးနွေးတဲ့ဒီညီလာခံမှာနိုင်ငံတကာသတင်းဌာနတွေကအာရုံစိုက်မှုနည်းနေသေးတဲ့မြန်မာပြည်ဆိုင်ရာလူအခွင့်အရေးကိစ္စတွေကိုဆွေးနွေးဖြစ်တယ်လို့မြန်မာသတင်းသမားတို့ကပြောပါတယ်ဒီအကြောင်းနားဆင်နိုင်ပါတယ်တောင်ကိုရီးယားနိုင်ငံမှာမေလ18ရက်နေ့ရောက်လာတိုင်းစစ်အာဏာရှင်စနစ်ကိုဆန့်ကျင်ပြီးဒီမိုကရေစီရေးအုံကြွလှုပ်ရှားခဲ့ကြတဲ့ဂွမ်ဂျူးမြို့ကနှစ်စဉ်အောင်းမေးပွဲအထိမ်းအမှတ်အခမ်းအနားတွေကျင်းပလိမ့်ရှိသလိုအာရှဒေသတွင်းကအပြိနှိတ်ခံပြည်သူတွေနဲ့ပတ်သက်ပြီးလဲဆွေးနွေးပွဲတွေကျင်းပလိမ့်ရှိပါတယ်မြန်မာနိုင်ငံအပအဝင်အာရှဒေသတွင်းလူအခွင့်အရေးချိုးဖောက်ခံရတဲ့ကိစ္စကိုအမြင်ရင်းဖလှယ်နိုင်ဖို့ Forum for Asia Solidarity for Justice ဆိုတဲ့လူအခွင့်အရေးလှုပ်ရှားသူတွေရဲ့ညီလာခံတရက်ကိုလဲဂွမ်ဂျူးမြို့မှာမေလ18နှစ်ရက်ကြာကျင်းပနေတာပါနိုင်ငံတကာကလူသိနည်းနေသေးတဲ့မြန်မာနိုင်ငံတွင်လူအခွင့်အရေးချိုးဖောက်မှုတွေကိုဆွေးနွေးဖြစ်တယ်လို့ဒီညီလာခံကိုဖိတ်ကြားခံရတဲ့မော်ကွန်းမဂ္ဂဇင်းတာဝန်ခံအက်ဒီတာကိုစရာလှိုင်က VOA ကိုပြောပါတယ
်မြန်မာနိုင်ငံမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့ချိုးဖောက်မှုတွေဘာလို့ရှိမလဲဆိုတော့ကျွန်တော်တို့ဒီမီဒီယာမှာတိတ်မများတဲ့ဟာတွေကကျွန်တော်ထည့်ပေးရတာပေါ့လေအဲ့တော့ international media မှာမများတဲ့ကိစ္စလေးကိုကျွန်တော်ကဦးစားပေးထားပါတယ်ကျွန်တော်ဒီမှာစင်နာမင်နာဖြစ်နေတဲ့လယ်မြေသိမ်းနေရာတွေသိမ်းတဲ့ကိစ္စတွေကျွန်တော်ရေးထည့်တယ်နောက်ပြီးတော့မှ force labor တွေနောက်ပြီးတော့မှ child labor automatic kind တွေနောက်ပြီးတော့မှကျွန်တော်ဒီတိုင်းရင်းသားဒေသတွေမှာအခုစစ်ပွဲလဲဖြစ်တဲ့အခါကျွန်တော်အဲ့လိုနေရာမျိုးတွေမှာဒီလက်နက်ကိုင်အစုတွေကအမျိုးသမီးတွေကိုအစုပွဲ marine ချင်တာမျိုးတွေပေါ့လေအဲ့မျိုးတွေတော့ကျွန်တော်ပြပါတယ်မှာထည့်ပြီးအဲဆိုလိုက်ခဲ့ပါတယ်
မြန်မာနိုင်ငံသားတွေဟာလူအခွင့်အရေးချိုးဖောက်မှုခံရတဲ့ကိစ္စတွေမှာနေသားကျဖြစ်နေတာတွေကိုသူ့အနေနဲ့ဆွေးနွေးဖြစ်တယ်လို့ကိုစရာလိုင်းကပြောပါတယ်
။ဥပမာပြကျွန်တော်တို့လိုအနေနဲ့နာမည်ကြီးပြောနေတဲ့ညဘက်တကွန်စင်းဆစ်တဲ့ကိစ္စမျိုးတွေပေါ့လေ။အခက်တိနဲ့အိမ်ထဲဝင်လာပြီးတော့အဆက်ခွင့်ရှိနေတာမျိုးတွေဒါတွေကလည်းဒီလူခွင့်ချိုးဖောက်တွေမှာပါနေတာကို ကျွန်တော်တို့နေ့စဉ်ဘဝမှာကြုံနေရတော့အဲ့ဒါကိုလူ့ကွန်ရေးချောပေါမှုလို့တော့ကျွန်တော်မမြင်ရတဲ့အခြေအနေဒီဖြစ်သွားတယ်ဗျာဆိုတော့ဒီမှာကျွန်တော်ကြည့်မယ်ဆိုရင်ချောအသေးသေးတွေတော်တော်များတယ်အခုမှဩဒါတွေကတို့ရှိမှာလူ့ကွန်ရေးချောပေါခံနေရတာပါလားပေါ့ကျွန်တော်ကအဲ့ဒါနဲ့သားကြတယ်ဆိုတော့ဒါကြီးကထွေထူးတင်းမဟုတ်ဘူးလို့တော့ကျွန်တော်ကမြင်တယ်အဲ့လောက်ထိကျွန်တော်ကဟိုမတူညီတဲ့ဟိုနေရာနှစ်ခုဖြစ်သွားတာပေါ့နော်ဆိုတော့ဒီမှာလဲကျွန်တော်ဒီ Made in Foundation ကိုလည်း Democracy ကိုပေါ်ဆောင်တဲ့ Foundation ဆိုရင်လည်းအဲ့ရအလုပ်ဖြုတ်ခံရတဲ့အလုပ်သမားတွေကသူ့ Foundation ရှိလာပြီးတော့ပဲသနတ်တက်ကပဲပေးအေးဆေးပဲသူတို့ဆိုတော့ကျွန်တော်စီမှာလူ့ခွင့်ချုပ်ပေါင်းမော်တော့စံချိန်တင်ကြံနေပါသေးရဲ့ကျွန်တော်စီမှာတော့
1980ခုနှစ်မေလ17ရက်နေ့တုန်းကတောင်ကိုရီးယားနိုင်ငံဂွမ်ဂျူးမြို့မှာအဲ့ဒီအချိန်တုန်းကစစ်အာဏာရှင်ချွန်နူးဝမ်အစိုးရကိုဆန့်ကျင်တဲ့ဒီမိုကရေစီရေးလှုပ်ရှားမှုကိုဖြိုခွင်းခဲ့တာကြောင့်ကျောင်းသားတွေအပါအဝင်အရက်သားပြည်သူများနဲ့ချီတေးဆုံးခဲ့ရပါတယ်။ဒါကြောင့်မေလ17ရက်နေ့ရောက်လာတိုင်းဒီမိုကရေစီအထိမ်းအမှတ်အခမ်းအနားကိုဂွမ်ဂျူးမြို့မှာကျင်းပလိမ့်ရှိပါတယ်။ဒီအခမ်းအနားကိုကိုယ်တိုင်တက်ရောက်နေတဲ့ကိုစေရလှန်ကတော့သူ့ရဲ့ခံစားချက်ကိုပြောပြပါတယ်။
ဆိုဒီမှာကတော့သူတို့ရဲ့ဒီမိုကရေစီအစပေါ့လေသူတို့ရဲ့ဘဝတွေအပြောင်းလဲအစကိုသူတို့အမှတ်ရနဲ့ကလေးရောလူကြီးရောမကြံဘူးတတ်တိုင်ဝုံဝုံရှောက်ကြတာပေါ့နော်ကျွန်တော်စီမှာတော့အဲ့လိုမျိုးရှိကြတာပဲကျွန်တော်တို့ဒီဥတည်ရေးခင်မိုင်းရပြီးအစုံပေါ့လေ88ပေါ့ကျွန်တော်လည်းနောက်ပိုင်းမှနေတယ်မဆောင်ခွနဲ့ပေါ့ဆိုတော့အဲ့လိုပွဲမျိုးတွေကိုကျွန်တော်တို့ကကျွန်တော်နိုင်ငံမှာဘလို့မှအမှတ်ရဆိုတာဟိုလောက်ခွင့်မရှိဘူးပေါ့နော်သူတို့ရှိမှလူကြီးအကုန်လုံးတက်ကြွတော်ရှင်စွာပေါဝင်ခွင့်ရနေကျွန်တော်စီမှာတော့ဟိုဒီမိုကရေစီလို့နာမည်တက်ပြီးမှကျွန်တော်တို့ကဟိုအတူရအောင်ဒီမိုကရေစီပုံစံဖြစ်နေဒါလို့မြန်မာကဟိုဒီဒီမိုကရေစီရဲ့နှစ်တာကဘာလဲဆိုတော့ကျွန်တော်လူတွေကအခုတည်းကမခံစားဘူးဖြစ်နေတာစိတ်မကောင်းဘူးပေါ့
ဂွမ်ဂျူးမြို့မှာရှိတဲ့ May 18 Memorial Foundation ကလည်းဂွမ်ဂျူးလူအခွင့်အရေးစုကိုအာရှနိုင်ငံတွေကလူအခွင့်အရေးဥဆောင်လှူရှားသူတွေကိုနှစ်စဉ်ချင်းမြင့်လေးရှိတာပါမြန်မာနိုင်ငံအနေနဲ့ကတော့ဂွမ်ဂျူးလူအခွင့်အရေးစုကိုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့ကျောင်းသားခေါင်းဆောင်ဖြစ်သူကိုမင်းကိုနိုင်တို့လက်ခံရရှိခဲ့မှုပါတယ
်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့အရုံးမြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်
ဒီရဲ့တင်းငွေညနေခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်။ဒီကနေ့ည9:00မှာ VOA ကထုတ်လွှင့်တဲ့အခါမြန်မာဒီမိုကရေစီရာဆွေးနွေးခန်းမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်တက်ကြီးစကားကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုဒီကနားဆင်ရမှာကလေစီးပြေးဒုက္ခသည်ရိုဟင်ဂျာတွေကိုအင်ဒိုနီးရှားအနေနဲ့အကူအညီပေးမှာဖြစ်ပြီးဒါဟာလူသားတိုင်းရဲ့တာဝန်ပဲလို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဌာနကပြောခွင့်ရသူကမနေ့ဗုဒ္ဓနေ့မှာပြောကြားလိုက်ပါတယ်။အင်ဒိုနီးရှားအနေနဲ့အခုလိုကူညီကယ်ဆယ်ရေးအစီအစဉ်တွေကိုနိုင်ငံတကာကူညီကယ်ဆယ်ရေးအဖွဲ့တွေနဲ့ပူးတွဲလှုပ်ဆောင်နေတာပါ။တချိန်တည်းမှာပဲမလေးရှားအစိုးရကမြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုလူသားမဆန်စွာဆက်ဆံလူသားဆန်စွာဆက်ဆံဖို့တိုက်တွန်းကြောင်းလည်းပြောဆိုပါတယ်။ဒီအကြောင်းရိုက်တာသတင်းကိုအခြေခံပြီးကိုအောင်အောင်ကတင်ဆက်မှာပါ။
ရိုဟင်ဂျာဒုက္ခသည်6လောက်ဟာလွန်ခဲ့တဲ့တနင်္ဂနွေနေ့ကအာချေးပြည်နယ်ကန်ယူရန်ဘတ်ကိုရောက်ရှိလာခဲ့ပြီးသူတို့ဟာအရှိတောင်အာရှဒေသရင်းကပင်လယ်ပြင်မှာနှစ်လတာနေထိုင်ခဲ့ကြရပါတယ်။နောက်ဆုံးမှာတော့ဒေသရင်းကငါးဖမ်းသမားတွေကသူတို့ရဲ့လေကိုကန်ဇက်စီဆွဲခေါ်လာပေးခဲ့တာပါ။အင်ဒိုနီးရှားနိုင်ငံသားရဲ့ဌာနပြောခွင့်ရအမနတနဆာကဒုက္ခသည်တွေပေါ်ကူညီဆောင်ရွက်ထားတဲ့အခြေအနေတွေကိုအခုလိုရှင်းပြပါရစေ
။ Although Indonesia is not a party to the convention on refugee
ထောင်ကွာ50တခုနဲ့ဒုက္ခသည်များဆင်ရကုလသမဂ္ဂသဘောတူစာချုပ်ကိုအင်ဒိုနီးရှားကလက်မှတ်ထိုးမထားပြီးမဲ့အတင်းကျပ်ပြန်ပို့တာမျိုးမလုပ်ဘဲနဲ့ဒီဒုက္ခသည်တွေကိုနေစရာအစားအစာပေးပြီးတော့ UNHCR IOM တို့လိုမျိုးအဖွဲ့တွေနဲ့လည်းပူးပေါင်းဆောင်ရွက်ပါတယ်ဒေသအာဏာပိုင်တွေအနေနဲ့လည်းသူတို့ကစနစ်တကျစဉ်းကောက်ပြီးတော့အခုခါမှာအာချေးဒေသတွင်ကပိုအဆင်ပြေမဲ့နေရာကိုရွှေ့ပြောင်းပေးထားပြီးပါပြီ
လေစီးပြေဒုက္ခသည်တွေရဲ့မှာအမျိုးသမီး100လောက်နဲ့ကလေးဒါဇင်နဲ့ချီပါဝင်ပါတယ်ဟိုရုံးကတော့လူကုန်ကူးသူတွေဟာရိုဟင်ဂျာတွေကိုထိုင်းနိုင်ငံတွင်းကစခန်းတွေမှာထားပြီးသူတို့တောင်းတဲ့ငွေပေးမှသာခရီးကိုဆက်ထွက်ခွာခွင့်ပြုပါတယ်ဒါပေမဲ့လူကုန်ကူးမှုတိုက်ဖျက်ရေးထိုင်းနိုင်ငံမှာတင်းတင်းကြပ်ကြပ်ဆောင်ရွက်လာတာကြောင့်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကဒုက္ခသည်တွေဟာမလေးရှားနဲ့အင်ဒိုနီးရှားကိုဦးတည်ပြီးသွားနေကြတာပါအခုနှစ်ဆန်းပိုင်းလတွေမှာရင်းနဲ့အစားအစာပြက်လက်တာညှဉ်းပန်းနှိပ်စက်ခံရတာတွေကြောင့်လူ300လောက်သေဆုံးခဲ့နိုင်တယ်လို့ဒုက္ခ သည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကဆိုပါတယ်လေစီပြေဒုက္ခသည်ရိုဟင်ဂျာတူဖြစ်တဲ့မိုဟာမက်ဟူစိန်ကသူ့အနေနဲ့တော့မလေးရှားကိုတွားခဲ့ခြင်းပေမဲ့အင်ဒိုနီးရှားမှာလည်းအဆင်ပြေပါတယ်လို့ဆိုပါတယ
်ဆမ်ပိုင်စင်းနီအယ်လ်ဟမ်ဒူလ illah ဘာညာတရီမာသူရစကီတတာမိုပီမနာမာနာလိုနေကြတယ
်ကျွန်တော်တို့ဒီကိုရောက်လာတော့ဒီဒေသကလူတွေကကျွန်တော်တို့ကူညီပါတယ်ကျွန်တော်တို့ဟာဘယ်ကိုမှသွားလို့မရပါဘူးကျွန်တော်တို့ပြန်သွားမယ်ဆိုရင်လေဟိုမှာကဗုဒ္ဓဘာသာအများစုပါမွတ်စလင်များတဲ့မလေးရှားနဲ့အင်ဒိုနီးရှားကသာကျွန်တော်တို့အဆင်ပြေပါတယ်။တကယ်တော့ကျွန်တော်တို့ကမလေးရှားကိုသွားခြင်းပေမဲ့ဝင်ဝင်မပြူတာကြောင့်ကျွန်တော်အင်ဒိုနီးရှားမှာပဲနေရပါမယ
်။လွန်ခဲ့တဲ့အပတ်နောက်ပိုင်းကလေစီပြေဒုက္ခသည်1600လောက်အင်ဒိုနီးရှားနဲ့မလေးရှားကိုဆက်ရောက်ခဲ့ပြီး UNHCR ကလည်းဒီလူတွေကိုအကူအညီတွေပေးနေပါတယ်။ကုလအရာရှိတူဖြစ်တဲ့မစ်ဒရာက
ကာနာဆဘလုံဆဘလုံမီကာမီစမ်ပတ်ဘာဘီချာရာစင်ကတ်ငန်မရကာမစကီပွန်ဒငန်
သူတို့ကိုစကားပြောကြည့်တဲ့အခါဘာသာစကားအခက်အခဲရှိနေပါတယ်။သူတို့ထဲကတချို့ကအလုပ်လုပ်ချင်ပြီးတချို့ကတော့နိုင်ငံရေးခလုံခွင့်လိုချင်ပါတယ်။ဒါကြောင့်ကျမတို့အနေနဲ့စီရင်ပြုစုနေတာပါ
။အခုလိုမျိုးမြန်မာနိုင်ငံကဒုက္ခသည်တွေထွက်ပြေးလာနေကြတာနဲ့ပတ်သက်ပြီးမလေးရှားဒုတိယပြည်ထောင်စုဝန်ကြီးဟွမ်ဂျဖာကမြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုဆက်ဆံနေတာတွေနဲ့ပတ်သက်လို့ဒါဟာတကယ့်ကိုပြဿနာတစ်ရပ်ဖြစ်နေပြီးသူတို့လူတွေကိုလူသားဆန်စွာဆက်ဆံဖို့လိုအပ်တယ်ဆိုတာကိုပြင်းပြင်းထန်ထန်ပြောဆိုဖို့လိုအပ်ကြောင်းကြာသပတေးနေ့တုန်းကပြောပါရယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်တွေတင်ဆောင်ထားပြီးနစ်မြုပ်နိုင်တဲ့ဘေးအန္တရာယ်ကြာရောက်နိုင်တဲ့လေတွေကလွဲလို့ကျန်တာတွေကိုတော့မလေးရှားအနေနဲ့လက်ခံမှာမဟုတ်ဘူးဆိုပြီးတော့လေမလေးရှားဘက်ကပြောဆိုပါရယ်ခင်ဗျာ
ရွှေလင်းစည်းပြင်းရွှေပြောင်းသူတွေရေကိုအောင်စူးစီးတင်ပြခဲ့တာပဲဖြစ်ပါတယ်ကျွန်တော်တို့အခုတင်ဆက်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာ VOA မြန်မာပိုင်းကပြသတဲ့ဒီရုပ်မြင်သံကြားအပတ်စဉ်အစီအစဉ်ကိုည9:00နာရီ9:00ခွဲတိအေရှာ77ဂျူဒူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာည9:00နာရီကနေ10:00အထိ VOA ရဲ့ရေဒီယိုအစီအစဉ်တွေကိုလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9325လိုင်းနိုမီတာ50 kHz 5885လိုင်းနိုမီတာ190 kHz 1505တို့ကနေဖမ်းယူနိုင်နေပါတယ်ခုတော့သတင်းချင်းချုပ်ကိုကိုအောင်ကပြောပြပါမယ
်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီတောင်ကိုရီးယားနိုင်ငံကိုဒီကနေ့ရောက်ရှိသွားပြီးဒေတာရင်းနဲ့နိုင်ငံတကာရေးရာကိစ္စရပ်တွေကိုတောင်ကိုရီးယားသမ္မတပါကွန်ဟဲနိုင်ငံသားဝန်ကြီးယွန်ပျန်ဆီရိုနဲ့တွေ့ဆုံဆွေးနွေးမှာပါ။ဒီလိုတွေ့ဆုံဆွေးနွေးပွဲအတွင်းမြောက်ကိုရီးယားနျူကလ িয়ার ရေးကိစ္စနဲ့နောင်လအတွင်းတွားရောက်ဖို့ရှိနေတဲ့သမ္မတပါကရဲ့အမေရိကန်ခီးစဉ်အကြောင်းစာရာတွေပါဝင်ပါမယ်။2014ခုနှစ်ကအစိုးရတပ်ဖွဲ့ဝင်တွေကိုတပ်ဖြတ်ခဲ့တဲ့လူ6ယောက်ကိုအီဂျစ်နိုင်ငံမှာကျူးပိကွတ်မြတ်ခဲ့ပါတယ်။အဲ့ဒီသူတွေဟာ IS စစ်သည်ကြွတွေနဲ့ဆက်ဆက်မှုရှိတဲ့ C9 အခြေစိုက်စစ်သည်ကြွအဖွဲ့ဝင်တွေဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကထွက်ပြေးလာကြတဲ့ထောင်နဲ့ချီတဲ့လေစီဘေးဒုက္ခသည်တွေအရေးဖြေရှာဖို့မလေးရှားနိုင်ငံကသူ့ရဲ့အင်ဒီဂျင်းနိုင်ငံကခေါင်းဆောင်တွေနဲ့စတင်တွေ့ဆုံဆွေးနွေးနေပါတယ်။လာမယ့်အပတ်အတွင်းထိုင်းနဲ့အင်ဒိုနီးရှားနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေနဲ့မတွေ့ဆုံပြီးမလေးရှားနိုင်ငံသားရေးဝန်ကြီးအနီဖာအီမန်ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့ဒီကနေ့တနင်္ဂနွေနေ့မှာတွေ့ဆုံခဲ့ပါတယ်။အမေရိကန်နဲ့အရှေ့တောင်အာရှနိုင်ငံများအသင်းရဲ့28ကြိမ်မြောက်ထိပ်သီးဆွေးနွေးပွဲမေလ15ရက်နေ့ကပြီးဆုံးသွားခဲ့ပါတယ်။အရှေ့အာရှနဲ့ပစိဖိတ်ဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရဆင်းနဲ့မြန်မာနိုင်ငံသားရေးဌာနအမြင့်တန်းအတွင်းဝင်ဦးအောင်လင်းတို့ကပူးရဲသဘာပတိဖြစ်တာဝန်ယူပြီးအာဆီယံအစိမ့်မြင့်ကိုယ်စားလှယ်တွေနဲ့အစည်းအဝေးတွေကျင်းပခဲ့တာပါ။စဘာဝယ်ယူရေးဆိုင်ရာလုပ်ငန်းနဲ့ပတ်သက်ပြီးအမေရိကန်ဒေါ်လာဘီလီယံပေါင်းများစွာကိုစီမံခန့်ခွဲရမှာမှောင်ယမှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ထိုင်းဝန်ကြီးချုပ်ဟောင်ရှင်းလက်ရှိနာဝက်ပေါ်တရားစွဲဆိုမှုတွေကိုအင်္ဂါနေ့မှာစတင်မှာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညွန့်ကိုကိုအောင်ပြောပြခဲ့တာပါ။ဒီကနေ့ညနေအစီအစဉ်ထုတ်လွှင့်ရမှုကမဆွမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာတော့ Glenn Boncalio ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ view American တဲ့ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲနဲ့9နာရီအထိလိုင်းနိုမီတာ16 19 25တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။နောက်ထပ်2နာရီကြာမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားခင်ဗျာ
This program has come to you from the Voice of America, Washington.